COVID-19 ရောဂါကာကွယ်တိုက်ဖျက်ရေးအတွက်အမေရိကန်တနိုင်ငံလုံးနဲ့ရေးပေါ်ကုသရေးစခန်းတွေဖွင့်လှစ်ဖို့သူ့အနေနဲ့ညွှန်ကြားထားကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကတနင်္ဂနွေနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။အထူးသဖြင့်နိုင်ငံတော်ဝန်ဗိုင်းရပ်စ်ကူးစက်မှုအများဆုံးဖြစ်နေတဲ့ဒေသတွေမှာကရင်4000ဆန့်ရေးပေါ်ဆေးကုသရေးစခန်းတွေချထားဖို့ညွှန်ကြားထားတယ်လို့ဆိုပါတယ်။နယူးယောက်၊ကယ်လီဖိုးနီးယားနဲ့ဝါရှင်တန်ပြည်နယ်တွင်းမှာဆေးကုသရေးစခန်းတွေကို FEMA အရေးပေါ်အခြေအနေစီမံခန့်ခွဲမှုဆိုင်ရာဌာနကဆောင်ရွက်ထားဖို့ညွှန်ကြားထားကြောင်းသမ္မတကပြောဆိုခဲ့ပါတယ်။ဒီလိုကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုအစောပိုင်းအခြေအနေမှာတရုတ်ဘက်ကသတင်းအချက်အလက်နဲ့ပူးပေါင်းဆောင်ရွက်မှုမရှိတဲ့အပေါ်မှာလည်းသူ့အနေနဲ့စိတ်ပြတ်မိတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။COVID-19 ရောဂါကြောင့်အမေရိကန်မှာသေဆုံးသူစုစုပေါင်းလွန်ခဲ့တဲ့24နာရီအတွင်းတရာကျော်ရှိသွားပြီဖြစ်တဲ့အတွက်တနင်္ဂနွေနေ့ကသေဆုံးသူစုစုပေါင်း389ဦးထိရှိနေပြီဖြစ်ကြောင်း Johns Hopkins တက္ကသိုလ်တာဝန်ရှိသူတွေကစာရင်းပြုစုထုတ်ပြန်ခဲ့ပါတယ်။